ပြည်တော်မှာကျင်းပတဲ့24ကြိမ်မြောက်အာဆီယံထိပ်သီးညီလာခံပြီးဆုံးသွားပါပြီ။ပထမအဦးဆုံးအကြိမ်ဝင်ဝင်အနည်းဆုံးအာဆီယံနိုင်ငံမှာကျင်းပတာဖြစ်လို့အောင်မြင်ပါမလားဆိုပြီးစိုးရိမ်ပူပန်ကြသလိုအောင်မြင်စီရင်လို့ကူညီသူလည်းရှိပါတယ်။နောက်6လကြာတဲ့အခါနိုဝင်ဘာလဒုတိယပတ်မှာ25ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုနေပြည်တော်မှာကျင်းပအောင်မှာဖြစ်ပါတယ်။နိုဝင်ဘာညီလာခံမှာ9ကြိမ်မြောက်အရှေ့အာရှထိပ်သီးအစည်းအဝေးပါဝင်ပြီးအိန္ဒိယ၊တရုတ်၊ဂျပန်၊အမေရိကန်၊တောင်ကိုရီးယားနဲ့ဩစတြေးလျခေါင်းဆောင်တွေနဲ့လည်းထိပ်သီးဆွေးနွေးပွဲကျင်းပပါလိမ့်မယ်။အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကတန်ခတ်အရေးယူထားလို့ကမ္ဘာအပေခံဖြစ်နေတဲ့ဗမာအစိုးရကိုအသင်းဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံမှာနိုင်ငံခြားဆက်ဆံရေးပြဿနာမျိုးစုံကိုကြုံတွေ့ခဲ့ရပါတယ်။အဲဒီတော့ကမြန်မာကိုအာဆီယံရဲ့နာရာရှိယောဂသည်လို့လဲခေါ်ကြပါတယ်2006မှာဥက္ကဋ္ဌလှုပ်ဖို့မြန်မာအလဲရောက်လာပြီးမဲ့ဝိုင်းဝန်းကန့်ကွက်တာကြောင့်ဥက္ကဋ္ဌတဝင်းကိုညှင်းပယ်ခဲ့ရပါတယ်ဒါပေမဲ့ဗမာအစိုးရဟာ1999မှာအာဆီယံအသင်းဝင်ဖြစ်ကြတဲ့ကညီလာခံတွေတက်ရောက်ပြီးပြည်တွင်းမှာလဲအစည်းအဝေးတွေကျင်းပပါတယ
်ဒါကြောင့်ဗမာအစိုးရဟာအလဲကြဥက္ကဋ္ဌမလုပ်ရပါမဲ့အာဆီယံအစည်းအဝေးနဲ့ယဉ်ပါလာတာ18နှစ်ရှိနေပါပြီ။အာဆီယံအစည်းအဝေးတွေတက်တာနဲ့အဲ့ခံကျင်းပတာဟာတိုင်းပြည်အတွက်ဘယ်လောက်အကျိုးများတယ်ဆိုတာနဲ့ပတ်သက်ပြီးလေ့လာတာမျိုးမတွေ့ရသေးပါဘူး။တေချာတာကတော့အာဆီယံအစည်းအဝေးတွေမှာပါဝင်ဆင်နွှဲနေတဲ့ဗမာအစိုးရကိုဒေသခံအဖွဲ့အစည်းကထောက်ခံပြောဆိုလာတာပဲဖြစ်ပါတယ်။အ ਨੇ အချင်းဝေဖန်တာမျိုးရှိပေမဲ့ဗမာအစိုးရဘက်ကယက်တီတာကပုံများပါတယ်။အာဆီယံအစည်းအဝေးတွေဟာဗမာအစိုးရနဲ့တခြားအသင်းဝင်တွေအပြန်အလှန်သွေးတိုးဆန်းတဲ့နေရာတွေဖြစ်လာပါတယ်။ဗမာစစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံခြားဆက်ဆံရေးအတွေ့အကြုံတွေရကြပါတယ
်။ဆယ်နိုင်ငံအာဆီယံအသင်းရဲ့ထင်ရှားတဲ့အသွင်လက္ခဏာတွေထဲမှာအစည်းအဝေးကျင်းပတာလည်းပါဝင်ပါတယ်။အသင်းဝင်ဆယ်နိုင်ငံပါဝင်တဲ့အစည်းအဝေးဒီတွေမကဘဲအခြား18နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်။ကော်မတီ30လောက်နဲ့လုပ်ငန်းအဖွဲ့တရားကျော်တို့ကပြင်ဆင်လုပ်ကင်ပေးရပါတယ်။မြန်မာဥက္ကဋ္ဌလုပ်တဲ့ဒီနှစ်ထဲမှာကျင်းပမယ့်အစည်းအဝေးက900ကျော်ရှိပါတယ်။အစည်းအဝေးပြက်ကြရင်ကတည်း21မျက်နှာရှိပါတယ်။မြန်မာပြည်မှာအစည်းအဝေး300ကျော်ကျင်းပပြီးအခြားအာဆီယံနိုင်ငံတွေမှာ400လောက်ကျင်းပပါလိမ့်မယ်။ဒေသဆိုင်ရာအစည်းအဝေးတွေမှာနိုင်ငံခြားအစိုးရတွေနဲ့ထိတွေ့ဆက်ဆံရင်းစည်းအုပ်စုရဲ့လုပ်ရက်တွေကိုနိုင်ငံခြားကလက်ခံလာအောင်ဘယ်လိုလုပ်ရမလဲဆိုတာကိုဗမာအစိုးရသဘောပေါက်လာတာဖြစ်ပုံရပါတယ်။
အာဆီယံဥက္ကဋ္ဌလုပ်တာဟာငွေကုန်ကြေးကျများတဲ့အတွက်တိုင်းပြည်ပန္တာထိခိုက်နိုင်တယ်လို့စိုးရင်ပူပန်သူတွေရှိပါတယ်။အာဆီယံအစည်းအဝေးအရေအတွက်ဟာနှစ်စဉ်တိုးပွားနေပါတယ်။2017မှာအင်ဒိုနီးရှားဥက္ကဋ္ဌလုပ်တုံးကအာဆီယံအစည်းအဝေး5ခုအတွက်အမေရိကန်ဒေါ်လာ10သန်းကျော်ကုန်ကျကြောင်းသိရပါတယ်။အစည်းအဝေးအကြီးသေးလိုက်ပြီးဈေးကုန်ကျတာဖြစ်ပါတယ်။ဒါပေမဲ့ဆင်းရဲတဲ့အာဆီယံနိုင်ငံတွေဥက္ကဋ္ဌလုပ်တာဟာမနိုင်တဲ့ဝန်ကိုထမ်းတယ်လို့ဖြစ်နေတယ်လို့သုံးသပ်သူလည်းရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဗမာအစိုးရအဖို့ကတော့အာဆီယံထိပ်သီးညီလာခံဟာဂုံယူဝင့်ကြွားစရာအောင်မြင်မှုဖြစ်ပါတယ်။အာဆီယံအသုံးအနှုန်းစကလုံးတွေနဲ့အဖြစ်မှန်ကိုသိနိုင်ဖို့ခက်ခဲအောင်စင်ဝေးရန်ရှောင်ပြောဆိုတက်လာတာကိုလည်းတွေ့ရပါတယ
်။အာဆီယံအစည်းအဝေးတွေများလာလေလေအာဆီယံရုံးချုပ်ကိုချက်ထွင်ဖို့လိုအပ်လာလေလေဖြစ်ပါတယ်။အင်ဒိုနီးရှားမှာအာဆီယံရုံးချုပ်တည်ရှိပါတယ်။2010နှစ်မှာနှစ်စဉ်အသုံးစီဒေါ်လာ16တန်းနဲ့အမှုဒန်း300လောက်ရှိပါတယ်။ဒါပေမဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်လေ့လာချက်အရနောက်15နှစ်ဆိုရင်အာဆီယံရုံးချုပ်မှာနှစ်စဉ်အသုံးစီဒေါ်လာတန်း220နဲ့အမှုဒန်း1600ကျော်ရှိဖို့လိုကြောင်းသိရပါတယ်။အာဆီယံရုံးချုပ်အသုံးစီကိုအသင်းဝင်နိုင်ငံတွေအညီအမျှကြက်ခံနေရတာမို့နှစ်ကြာလေလေတက်သွင်းရတဲ့ရန်ပုံငွေခွဲတန်းများလေလေဖြစ်နေပါတယ်။အစည်းအဝေးတွေကျင်းပပြီးပူးပေါင်းဆောင်ရွက်ရေးလုပ်လို့နိုင်ငံချင်းပြိုင်ဆိုင်မှုလျော့သွားတာမဟုတ်ပါဘူး။ပြိုင်ဆိုင်မှုကြောင့်တိုင်းနိုင်ငံတွေဖွံ့ဖြိုးတိုးတက်လာတာပါ။မတိမတာပြိုင်ဆိုင်တာနဲ့တိတိသာသာပြိုင်ဆိုင်တာပဲကွာခြားပါလေ။စီကံအရပြိုင်ဆိုင်ပြီးပြည်ပကမဖြစ်အောင်အာဆီယံအသင်းကိုဖွဲ့စည်းထားတာဖြစ်ပါတယ်။ဉာဏ်ပညာအမျိုးအမြင်ရှိတဲ့အစိုးရခေါင်းဆောင်တွေတိုင်းပြည်မှာသာနိုင်ငံခြားနဲ့ပြိုင်ဆိုင်နိုင်တဲ့စွမ်းရည်ရှိပါတယ်။ဥပမာအမေရိကန်ဥရောပနဲ့ဆက်ဆံရေးအဆင်ပြေလို့ဂျပန်တရုတ်နဲ့စင်ကာပူမှာပြိုင်ဆိုင်မှုစွမ်းရည်ရှိလာတဲ့အတွက်တိုးတက်ဖွံ့ဖြိုးလာတာကိုသင်ခန်းစာယူတင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။